ချင်းပြည်နယ်တိရိမ်မြို့မှာလဝကယုံနဲ့တမောက်ဝါယမယုံမိလောင်ခဲ့တဲ့စက်တင်ဘာလ17ရက်နေ့ညကစစ်တပ်နဲ့စန့်ကျင်ဘက်လက်နက်ကိုင်အဖွဲ့တစ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့အပြန်အလှန်တိုက်ခိုက်မှုမှာပါဝင်ခြင်းမရှိတဲ့ကြောင်းဒေသခံ PDF ဇိုလန်အဖွဲ့က VOA ကိုပြောဆိုပါရယ်ဒီတိုက်ခိုက်မှုကြောင်းဒေသခံတွေအကြားစိုးရိမ်မှုတွေပေါ်ပေါက်နေသလိုမလိုလားအပ်တဲ့ဆုံးရှုံးမှုတွေပေါ်ပေါက်ခဲ့တာကြောင်းတိုက်ခိုက်တဲ့အဖွဲ့ကိုစုံစမ်းပြီးဆွေးနွေးသွားမယ်လို့ပြောပါရယ်တိရိမ်မြို့အခြေအနေသတင်းပေးပို့ချက်ကိုအောင်အောင်ပြောပြပေးပါမယ်ရှင်
စက်တင်ဘာ17ရက်နေ့ညကမြန်မာစစ်တပ်ကိုစန့်ကျင်နေတဲ့ဒေသခံလက်နက်ကိုင်အဖွဲ့တစ်ဖွဲ့နဲ့စစ်တပ်အကြားချင်းပြည်နယ်တီးတိမ်မြို့မှာတိုက်ပွဲဖြစ်ပွားပြီးတမဝါယမဦးစီးဌာနရုံးနဲ့လူဝင်မှုကြီးကြပ်ရေးရုံးတွေမိရှုခံခဲ့ရပါတယ်။ယာယီမြို့နယ်အုပ်ချုပ်ရေးမှုရုံးအနီးအနားမှာတော့မိရှုခံခဲ့ရပေမဲ့မိလောင်ကျွမ်းခဲ့တာမျိုးမရှိပါဘူး။ PDF ဇိုလန်အဖွဲ့ကတာဝန်ရှိသူတဦးကတော့ဒီတိုက်ခိုက်မှုဟာဒေသခံ PDF အဖွဲ့ရဲ့စီးရေးလှုပ်ရှားမှုမဟုတ်တဲ့အကြောင်း VOA ကိုပြောပါတယ်။
ကျွန်တော်တို့တိတိကျကျပြောနိုင်တဲ့တစ်ချက်တစ်ခုကတော့ကျွန်တော်တို့ဒီဒေတာခံအဖွဲ့အစည်းတွေလုပ်တဲ့ဟိုလှုပ်ရှားမှုမဟုတ်ခဲ့ဘူးပေါ့နော်ကျွန်တော်ဒီကိစ္စမှာတော့လက်ရှိမှာကျွန်တော်တို့ဟိုခုအခြေအနေတစ်ခုခုအခြေအနေနဲ့ခုရဲ့အခြေအနေတစ်ခုနဲ့ကျွန်တော်တို့မတဲတန်စစ်စင်ရေးတွေပြင်ဆင်နေတဲ့အချိန်ဖြစ်တဲ့အခါကျတော့ကျွန်တော်တို့ရဲ့လက်ရှိကျွန်တော်စစ်စင်ရေးမှာဒီအပိုင်းဒီမပါဘူ
းအပြန်လန်တက်ခိုက်တာကြောင့်ရုံးဆောက်ဦးတချို့မီးလောင်ခဲ့တယ်လို့ပြည်သူပိုင်းအိမ်နဲ့ကားတချို့ဘုံးစံတွေထိမှန်ခဲ့တဲ့အကြောင်းနဲ့ပြည်သူတွေစိုးရိမ်နေတဲ့အကြောင်းဇိုမီဖက်ဒရယ်အစည်းအရုံးကလည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ဒီတက်ခိုက်မှုမှာပါဝင်တယ်လို့ပြောဆိုထားတဲ့လက်နက်ကိုင်အဖွဲ့အစည်းကအဖွဲ့ဝင်တဦးကတော့လဝကရုံးကတဆင့်ရွေးကောက်ပွဲမှာမဲပေးဖို့ရည်ရွယ်ပြီးပြည်သူတွေကိုစီးအောင်နာမှတ်ပုံတင်လှုပ်တာကပ်ပြားတွေထုတ်ပေးနေတာတွေကိုစန့်ကျင်တဲ့အနေနဲ့တိုက်ခိုက်ခဲ့တာဆိုပြီး VOA ကိုပြောဆိုထားပါတယ်။အပြန်လန်တိုက်ခိုက်မှုဟာတနအီကျော်ကြာပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့နှစ်ဖက်အပြန်လန်ပစ်ခတ်ခဲ့တာကြောင့်ဒေသခံအမျိုးသမီးတူသေဆုံးခဲ့ပြီးအရက်သား2ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းမျက်မြင်သက်သေတွေကပြောဆိုထားပါတယ်။အရက်သားတွေထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုတီးကြအတိပြုချက်လည်းထွက်ပေါ်လာတာမရှိပါဘူး။တီးတိန်ဒေသခံတူကတော့ဘယ်အဖွဲ့အစည်းမှအတိအကျမသိပဲနှိရှုဖြက်စီးမှုနဲ့တက်ခတ်မှုတွေကြုံလာရတဲ့အခြေအနေပေါ်စိုးရိမ်မိတယ်လို့ VOA ကိုပြောပါရတယ်။နောက်ထပ်ဒေသခံတူကလည်းအခြေအနေပိုဆိုးလာမှာကိုစိုးရိမ်နေလို့ပြောပါရတယ်
။ခုလောလောဆယ်တော့ကအခြေအနေတော့ပုံမှန်ပါပဲ။ညဒီပိုင်းဒီနိုင်မနိုင်လို့သူရှင်ကအတင်းကြီးကဖြစ်ပေါ်တော့လူလူတွေတွေမှာကြောက်လာကတော့မဲပါတယ်ခါမှုကြောက်ဟာရင်ကားလဲရင်တော့မဖြစ်ခဲ့ဘူးလေဘယ်ပဲအရင်ကားနဲ့ဘယ်နည်းကဖြစ်ခဲ့တဲ့ဟာတော့မတူဘူးလေမကျွန်းတော်ဟာမီးလောင်နေတယ်ဆိုတော့ကျွန်တော်တို့ဒီလိုရလဲရင်ကားဖြစ်အမိဆိုင်ကျန်ကျန်တဲ့ပြီးတော့အတော့လာလဲအညာဖြစ်ဒီလိုလည်းရခဲ့တာပေါ့နော်နောက်အဲ့လိုဒီထက်ဘူးစုမှာပေါ့နော်ဒီကူစုလိုင်းတော့ကျွန်တော်တို့အတွေ့တော့ဒီကောမရဟွာအစမပြူလေ
ဒေတာကန်ကာကွယ်ရေးတက် PDF ဇိုလန်အဖွဲ့ကတော့ပြည်သူတွေစိုးရိမ်ကြောက်ကြမှုမရှိအောင်အငင်သာဆုံးလှုပ်ဆောင်သွားမယ့်အကြောင်းနဲ့ကိုဒေတာနဲ့ကိုက်ညီတဲ့အခြေအနေနဲ့လှုပ်ရှားနေချိန်မှာတိုက်ခိုက်တဲ့အဖွဲ့ကိုစုံစမ်းပြီးတော့ဆွေးနွေးသွားမယ့်အကြောင်း VOA ကိုပြောပါတယ
်ကျွန်တော်တို့လက်ရှိမှာအခုလုပ်နေတဲ့ပုံစံတွေကိုလည်းကျွန်တော်တို့ဟိုစုံစမ်းပြီးတော့စကားစုံစမ်းပြီးတော့ဟိုလိုအပ်တဲ့ဟာကျောဆူစင်းမှုတွေလောက်ဆောင်မှုတွေလုပ်ပါမယ်ပြချက်ပြီးသူတွေတက်ခါလဲတိခံပေးပါကျွန်တော်တို့ကပြီးသူတွေလုံးဝမတိခံပြီးသူတွေစုရင်ကြောင်းချမှုအ ਨੇ ဆုံးဖြစ်အောင်တော်လိုင်းရေကိုကျွန်တော်အငင်သာဆုံးနဲ့အထီရောက်ဆုံးတောက်လျှောက်လုပ်လာခဲ့တဲ့အနေအထားဖြစ်ပါတယ်
တိုက်ပွဲဖြစ်ပွားပြီးနောက်တနေ့မနက်ပိုင်းမှာဖြစ်ပွားတဲ့နေရာအနီးကိုမြန်မာစစ်တပ်ဘက်ကရောက်လာပြီးလုံခြုံရေးယူခဲ့ပါတယ်မြို့ရင်းသွားလာသူတချို့ကိုစစ်ဆေးမေးမြန်းတာတွေရှိပေမဲ့တိတိမ်မြို့ထဲမှာတော့ဒီနေ့ပုံမှန်သွားလာနေကြတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ